1996ခုနှစ်စက်တင်ဘာလတရက်တနင်္လာနေ့ဒီကနေ့မှာ3နာရီနဲ့ဆက်ခွန်16မိနစ်အချိန်မှာတရားဝေစဟောရမယ့်တရားကတော့ဘာတရားပါလဲမလို့ဘာလဲဓမ္မစကြာတရားဆုံးသေးဘူးလားဟမ်ဆုံးပြီလို့လားဟုတ်လား အရှင်ကိုနေညာတောင်းမှာပဲရဟနာဖြုတ်သောတာပန်ဖြစ်သွားပြီမဟုတ်လားအဲ့တော့မဆုံးနေဘူးလားဗါတဲ့အကျင်းမယ်တဲ့အကျဲဟောပြီဆိုလို့ရှိရင်တော့ငိုက်တော့မှာပဲဟုတ်လားဟမ်အကျဲဟောရင်ဘာကြောင့်ငိုက်မှာအကျဲဟောရင်အသေးစိတ်မှာမို့ အသေးစိတ်တဲ့အခါကျတော့ငါရောဒီတော့ဓမ္မစကြာအကျဉ်းချုပ်ပြောလိုက်တာပြီးသွားပြီဓမ္မစကြာတရားသားရဲ့အစာကတော့ဒွေမေဘိက္ခူကြီးကစတာပေါ့ရှိကဟာတော့ဧကံသမယံဘဂဝါဗာရဏတိယံဝိဟရတိဣတိပတနေမိဂဓာယေအဲ့ဒါကတော့နိဒံခေါ်တယ်နိဒံ နိဒံဆိုတာတရားတော်ဟောရာဌာနဟောရာခြင်းရဲ့အကြောင်းတရားနာပုဂ္ဂိုလ်အဲ့ဒါတွေပြောပြတရားသားကတော့ဒွေမေဘိက္ခွေအန္တာပဝဇိတိနာနာသေဝိတ္တဗာယောစာယံကာမေတုကာမတုခန္ဓိကံနုယောကောဟီနောကာမောပောထုဇနိကောအနရိယောအနတ္ထသံဟိတော ယောဇာယံအတ္တကိလမထာနုယောကောဒုက္ခောအနရိယောအနတ္ထတံဟိတောယဟန်တို့လောကမှာရှင်များယဟန်များသို့မဟုတ်ပိလေသာကိုမိမိတဏ္ဍာမှနှင်ထုတ်တဲ့အကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်များအစွန်းနှစ်ပါးကိုမမိဝဲရဘူး ပါဠိမှာပပ္ပဇိတေနလို့ရှိရင်ပပ္ပဇိတေနဆိုတာရှင်ကိုလည်းပပ္ပဇိတလို့သုံးတယ်ယဟန်ကိုလည်းပပ္ပဇိတလို့သုံးတယ်နောက်တချို့နေရာကျတော့ခွဲကြသုံးတယ်ပပ္ပဇိတဆိုရင်ရှင်သာမဏေဥပတံပနာဆိုလို့ရှိရင်ယဟန်လို့ဒီလိုခွဲကြသုံးတယ်ပြီးတော့ဘိက္ခုဆိုလည်းယဟန်ဒီနေရာမှာတော့ ပပ္ပဇိတေနဆိုတာမိမိတဏ္ဏကိလေသာကိုနှင်ထုတ်တဲ့အကျင့်ကျင့်တဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်။အဲ့ဒါရှင်ရောယဟန်ရောအမျိုးသားရောအမျိုးသမီးရောကိလေသာငြိမ်းရေးအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်မှန်သမျှပပ္ပဇိတာကိလေသာကိုနှင်ထုတ်တဲ့ပုဂ္ဂိုလ်ဒါကြောင့်မို့ကိလေသာကို နှင်ထုတ်တဲ့အကျင့်တဏီကိလေသာငြိမ်းချောင်းအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအစွန်းနှစ်ပါးမမိဝဲရဘူးတဇွန်ကကာမတုခန္ဓိကာယုနုယောကအစွန်းတဇွန်ကအတ္တကိလမထာနုယောကအစွန်းဒီအစွန်းဆိုတဲ့စကားကအန္တဆိုတဲ့ပါဠိကိုပတ်သက်ပြန်လားအန္တကအစွန်းလေဟောတယ်အဖို့လေဟောတယ် အိုးအင်္ဂလိပ်ဘာသာပြန်နေမှာတော့အစွန်းကိုပဲသူတို့ယူတယ် the two extremes လိုအဲ့လိုသုံးတယ်အစွန်းကတော့ပိုးပြီးတော့နားလဲလို့လွယ်တာပေါ့လေအဖို့ဆိုတာတော့အဖို့အစုပေါ့ကာမတုကံလိကအဖို့အစုအတ္တကိလမထာကနုယောကအဖို့အစုနဖို့နစုနောက်တော့အလေကအဖို့အစုတခုကမဇ္ဈိမပฏิပဒါ အလေလာအဖို့အစုအဲ့လိုသုံးစုဆိုလိုတာအဲ့ဒါကတော့အထကထာမှာအန္တကိုဘာကဆိုတဲ့စကလုံးနဲ့ဖွင့်ထားလို့အဖို့အစုလို့ဘာသာပြန်အစွန်းဆိုတော့ပုံပြနာလဲဘယ်ဟာဖြစ်ဖြစ်အစွန်းရောက်သွားရင်တော့မကောင်းတော့အစွန်းရောက်သွားရင်ဘာလို့မကောင်းလဲလိမ့်ကြဖို့နီးလို့ပေါ့မဟုတ်လား အစွန်းရောက်ရင်လိမ့်ကြဖို့နှီးသွားရင်ဒါကြောင့်အစွန်းမသွားနဲ့အလေတိုးတယ်အဲ့ဒီအစွန်းနှစ်ပါးကကာမတုခန္ဓိကံနုယောကဆိုတာအစဉ်အတန်အနယသာထိတွေ့စရာအစွန်းကာမဂုဏ်အာယုန်နေမှာ கிலேதா காம சொல்ற லோப தன்னா ராகான கன்சாமு அறிலு கன்சா நிராகு காமத்து கண்டி கண்டி யோகா அசிந்தாலே ஜீபி தபோஜா அயாதா டுவே அதங்கே நான் பீர தபோஜா அயாதா டுவே அண்ணா மொய் மொழிலே நான் பீர தபோஜா அயாதா டுவே அயாதா கங்கே லோயே பீர தபோஜா அயாதா டுவே ठीजिया द्वेजिया कांगोंले नुनुन्यान्याले ठीद्वे पीरो याता द्वे ने जान द्वेजिया तबो अयु साले को जान द्वे भी कोकोको तई खोजी थें भी तबो जा ने अदलो असेंदा नायादा ठीदेजिया कामा कामा वट्टु खोरे कामगों आयों लोगो आयों जो पीरो चाना खांजा निरा हा காமதுக்கானிகானு யோகா ஏறாலேவே அசுஞ்சாரே லேயாசம் அரி அசுங்கு மீவேலு அரி அசுந்தாய் லைனா சேஞ்சானு கிலேதாமஞ்சை சேயமஞ்சைமு நாவ்டசோங்காரோ அட்டா கிலமதானு யோகா கோபிமாவும் கோபிமா சேயாவும் சேனேச்சே சியா இனியா மா கோபிமா சேயாவும் சீனியா ஆபியன் லோபதோத மோஹா கிலேதாரி கோம்பிரோ கிலேதா ஞெய் நைனேலு யூசபி சேஞ்சாரா ரெசிரே அரி அஜென் அதலு கோபிமா சேயாவும் சீனே அஜென் சீனியா ஆபியன் லே கிலேதா மஞெய் நைலு டி அஜென் லே பே அசன் தஸோ மே லே வேசோன் திரா பெலோமா கிலேதா ஞெய் சேயாய் ஞெய் நை மலே தந்தரவோ கலு நை மலே சரோ அசம் மயாசினே அலேடு அலேலாம் அந்த துவாபி சொல்லுச்சியனோ சௌட்டே லைஞ்சாமா மசோயின்யாரோ அலேலாம் சரோ லைமிச்சியாவு அரி அலேலாங்க தி அலேலாம் டோமியா டோடுவின் தீட்டாரேரே மியாசுவாபியா அகுனா அசம் நபாமா காமதுக்கானிகான யோகா சொல்ற காமகம் ஆயோம் ஆயோம் பியூ சந்தா கன்சா நேரா அரி எங்க ஹீனோ யோஞ்சானே காமோ யுவாது யுவாதா மியூது மியூதாரே லௌடே லௌபே சேஹாம் லௌகாவு ஹீனோ காமோ போட்டோ ஜனிகோ அமியாசு பிட்ட லுஞ்ஞானே கன்சாரே அஜெமே அநேசு பிட்ட லுடோ லுகாங் லுஞ்ஞானே காரோ ஏதா கன்சாபு ஆம் தௌபாவு அநரியோ தா டேஜினே மபியுசினே அஜெம் மபிம்யதே அஜெமே அநத்த தாஹிதோ லுஅதே சின்யே ஞெய்ஞின் சொல்ற அஜோனே மசெசப்பாவு பாசைமுனே காமோன் ஆயோனி கன்சாரானே மியா லுஅதே அஜோ ஃபிட்டே சின்யே ஞெய்ஞின் சொல்ற அஜோ யாமே சொயே அலு சொல்லுச்சின் கன்சானே ஜாமா அகுரோ கன்சாலே சின்யே மியாலே கன்சாலே சின்யே மியாலே அலு ஃபிட்னே தாஜா மலு லுஅதே சின்யே ஞெய்ஞின் அஜோனே மசெசப்பு தோடுவே மிமி கோகு பிரமசையாவும் சின்ன அட்டா கிலோமீட்டர் நியோகால கோ பிரமசையும் சீராவே பாமாஜூமியாவும் சீராட்டு டாபீரோ நேவெட்லேவி நே சீபி சின்ன பிரமசையாவும் சின்ன அடிச்சுலவே லீவெட் டாபீரோ சின்ன குயிரோ நோரோலோ லீவெட் டாபா சின்ன அடிச்சுலவே திபெமோ திகாயோ சிராவை சைபிரோ அவு சௌட்டு டுவெலாம் சாபி ஜென கிளிதா ஞெய் முந்திராவசையாக லுபு லுலாவ் பாலா சஞ்சம் பங்கானோ டுவே மா டுவிட்டா பிடினோ டிலு ஜியன் டிலு பிமேலு டக ஐனியா கலாரி போ ஐனு கலாரி திரு லவ் ஜார டோ லவ் டோ லவ் டோ லவ் டேனியா டக பிஞா சினி தமியதே பகுரி ட்வெட்டாலே துரோசிகாவே ငတုံးနေပေါ်တာလဲသူတို့စီကပဲအဲ့တော့အဲ့လိုပြမဆင်းရအောင်ကျင့်တဲ့အကျင့်ဟာလဲအနတ္ထတန်ဟိတောပဲလိုအပ်တဲ့ဆင်းရဲခြင်းချင်းကြိုးနဲ့မဆက်ဆက်ပါဘူးဘာဖြစ်တယ်ဒုက္ခဆင်းရဲုံမျှပဲတဲ့ဆင်းအောင်ကျင့်တော့ဆင်းရဲုံပဲရှိတယ်ဘာမှကြိုးမရအောင်အနရိယဖြူစင်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအကျင့်ကျင့်တဲ့ကျင့်တဲ့ပုဂ္ဂိုလ်မဟုတ်ကျင့်မဟုတ်ပါဘူးတဲ့လူညံ့နေကျင့်ဒါကြောင့်ဒီအစွန်းနှစ်ပါးဖယ်လိုက်ပါတဲ့ဖယ်ပြီးတော့အဲ့ဒီအစွန်းနှစ်ပါးဖယ်ကျင့်လို့မလို့မြတ်စွာဘုရားသိထားတဲ့မဇ္ဈိမပရိပဒါအလယ်လန်းအကျင့်ရှိတယ်အဲ့ဒီအလယ်လန်းကျင့်ကတော့ဉာဏ်မျက်စိဖွင့်ပေတယ်အသိဉာဏ်ဖြစ်စေတယ်ကိလေသာငြိမ်းစေတယ်နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်ဒါပြင်အဲ့ဒီကိလေသာငြိမ်းစေဉာဏ်မျက်စိဖွင့်ပေးလို့ကိလေသာငြိမ်းစေနိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တဲ့အဲ့ဒီအလယ်လန်းအကျင့်ဘုရားရှင်သိထားတယ်ဆိုတဲ့အကျင့်ဟာဘယ်ဟာလဲဆိုတော့မဂ်ကင်၈ပါးပဲအဲ့ဒါပေါ့ဧတိကောဥဘောအန္တေအနုဘဂမ္မဧတိကောဘိက္ခဝေဥဘောအန္တေအနုဘဂမ္မတထာဂတိမိစိမာပฏิပဒာတထာဂတိနာအဘိသံဗုဒ္ဓသကုကရဏီညာနာကရဏီဥပသမယအဘိညာယသံဘောဓယနိဗ္ဗာနယသံဝတတိကတမသသာဘိက္ခဝေမိစိမာပฏิပဒာအယမေဝါအရိယောအထင်ကြီးကောမေကောတိယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာဇီဝောသမ္မာဝါယမောသမ္မာတတိသမ္မာသမာဓိခုနပြောခဲ့တဲ့အဓိပ္ပာယ်ဟာအဲ့ဒီပါဠိပဲတိယတိတံအဲ့ဒီမဇ္ဈိမပฏิပဒါအလယ်လအကျင့်တရားဆိုတာဘယ်ဟာလဲသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပောမှန်စွာကြံစည်မှုသမ္မာဝါစာမှန်စွာပြောဆိုမှုသမ္မာကမ္မန္တောမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသမ္မာဝါယမောမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာဓမ္မာရီမှန်စွာစုစိုက်တည်ငြိမ်မှုဒီ၈ပါးပဲတဲ့အဲ့ဒီ၈ပါးဖြစ်တဲ့အစွန်းနှစ်ဖက်ကိုပယ်ပြီးတော့အလယ်လန်းအကျင့်ဖြစ်တဲ့အဲ့ဒီမဲခင်ရှိပါမမိတဏ္ဍာဖြစ်ပေါ်အောင်ကျင့်ပြီဆိုရင်ဘာဖြစ်တယ်လဲဆိုတော့တစ္ဆာ၄ပါးသိရောတဲ့တစ္ဆာ၄ပါးရဲ့ကိုတပါးတပါးမှာတစ္ဆာညာအနေနဲ့ဒါဖြင့်အမှန်တရားပဲလို့လည်းသိတယ်ကိစ္စညာအနေနဲ့ဒီအမှန်တရားနဲ့ပတ်သက်လို့ဒီလိုပြုလုပ်စရာတွေရှိတယ်လောက်ရမယ်ဒီလိုလည်းသိတယ်ကတ္တညာတို့မြတ်စွာဘုရားကတော့အဲ့ဒီသစ္စာနဲ့ပတ်သက်လို့ပြုသင်ပြုတိုက်တဲ့ပြုရမယ်အလို့ပြုလုပ်ပြီးပြီကတညာအဲ့ဒါလို့သစ္စာ၄ပါးကိုအပြန်၃ပါးနဲ့သိတယ်ဒါဖြင့်ဆင်းရဲအမှန်ပဲလည်းသိတယ်ဒီဆင်းရဲအမှန်ဟာပိုင်ပိုင်ခြားခြားသိခြင်းကိစ္စပြုရမယ်ပိုင်ပိုင်ခြားခြားသိရမယ်တရားပဲမြတ်စွာဘုရားငါဘုရားကတော့ဒီပိုင်းသစ္စာဒုက္ခသစ္စာကိုပိုင်ပိုင်ခြားခြားသိပြီးပြီသစ္စာညာကိစ္စညာကတညာနောက်သမုဒိယသစ္စာကြတော့သမုဒိယသစ္စာတဏှာလောဘလူကျင်တတ်မဲ့နှစ်သက်တော်တဲ့ဒီတဏှာလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲဒါကြောင့်သူ့ကိုပယ်ရမယ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်လို့သိတယ်သစ္စာညာဆင်းရဲဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ပဲသူ့ကိုပယ်ရမယ်ကိစ္စညာငါဘုရားကတော့အဲ့ဒီသမုဒိယသစ္စာတဏှာလောဘကိုပယ်ပြီးပြီကတညာအဲ့လိုလဲကြာကြာနာနာသိပြီးပြီနာနိရောဓသစ္စာအဲ့ဒီအကြောင်းသမုဒိယသစ္စာတဏှာလောဘကိုပယ်နိုင်ပြီဆိုလို့ရှိရင်သူ့ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲမဖြစ်ပေါ်တော့တဲ့အတွက်ချုပ်ငြိမ့်ပြီတဲ့ဒါကြောင့်အကြောင်းသမုဒိယသစ္စာချုပ်ငြိမ့်ခြင်းဟာအကျိုးဒုက္ခသစ္စာမဖြစ်ပေါ်ပဲချုပ်ငြိမ့်ခြင်းအမှန်ပဲတဲ့သစ္စာညာအဲ့ဒီချုပ်ငြိမ့်တဲ့သဘောကိုမျက်မှောက်ထင်ထင်ဉာဏ်နဲ့သိမြင်ရမယ်ဒါကိစ္စညာငါဖះကတော့ ဒီနိရောဓသစ္စာကိုယ်တည်းဆင်းရဲချုပ်ငြိမ်းတဲ့သဘောအမှန်ကိုမျက်မှောက်ထင်ထင်ညာနဲ့ကြာကြာနာနာသိမြင်ပြီးပြီကတညာအဲဒါလို့တို့များသိတယ်နောက်မေဃသစ္စာဒါဖြင့်အဲ့ဒီဆင်းရဲချုပ်ငြိမ်းရာတို့ရောက်တဲ့အကျင့်လမ်းကတော့ဘာလဲဆိုတော့မေဃသစ္စာမေခင်ရှင်းပါပဲအဲ့ဒီမေခင်ရှင်းပါမိမိသဏ္ဍာန်မှာဖြစ်ပွားအောင်ကျင့်ရင် ဒီအကျင့်လမ်းဟာမုတ်ချဆင်းရဲငြိမ်းရာတို့ပို့ပေးမှာပဲဒါကြောင့်သူဟာဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လမ်းအမှန်ပဲဒါသစ္စာညာအဲ့ဒီဆိုချင်ရဲ့ချုပ်ငြိမ်းကြောင်းအကျင့်လမ်းမှန်ဖြစ်တဲ့မေခင်ရှိပါ့ကိုမိမိတဏ္ဍာမှာအကျင့်ငြိမ်းအဖန်မှန်ပြည့်ပြည့်စုံစုံဖြစ်အောင်ဖြစ်ပွားရဖြစ်ပွားစေရမယ်ဝါဖြစ်ပွားအောင်အားထုတ်ရမယ် တာကတညာငါဖရာတော့အဲ့ဒီမေခင်ရှိပါမိမိသဏ္ဍာန်ပြည့်စုံအောင်ပွားများအားထုတ်ပြီးပြီကတညာဟုတ်ကဲ့လားအဲ့ဒါလို့သိပြီတဲ့ဟောသစ္စာ၄ပါးကိုအပြန်သုံးမှအချင်းရာ၁၂ပါးနဲ့ရှင်တော်မြတ်ဖရာသိတော်မှမြတ်စွာဘုရားကဆက်ပြီးမိန့်တယ်ပင်စွဲကြည့်တယ်ဟော ယဝကိဝင်းသမေဘိကခွေဣမေသူစတုတုရိယသေသူဧဝံတိပရိဝဒံဓဝတသာကာရယထာဘူတံနာသူဝိတံညာနာတသနာနာသူဝိတုတံဟောတိနေဝဒါဝဟံသဒေဝကေလောကေသမာရကေသပြမေကေသတမနာပြမနိယပဇာယသဒေဝမနုဿာယအနုတရံသမသံဘုဒ္ဓေအဘိသံဘုဒ္ဓောတိပစ္စညာတေ ပင်စွဲကြည့်တို့တဲ့အဲ့ဒီအခုပြောခဲ့တဲ့အတိုင်းတစ္ဆာ၄ပါးကိုအပြန်သုံးမှအချင်းအရာ၁၂ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းပြီးပြင်းပြင်းငါမသိရသေးခင်ကသို့မဟုတ်မသိရသေးသမျှကာလပတ်လို့ငါဖြစ်ရင်ဖျားဖြစ်ပြီလို့ဝေမခံခဲ့ပါဘူးတဲ့အဲ့ဒီပါဠိကအဲ့ဒါပြောတာ နေဝဒါဝဟံသတိဝေကေလောကေတ္တမာရကေတ္တပြမနိယပဇာယသတိဝမနုဿာယအနုတ္တရံသမ္မသံဗုဒ္ဓေယံဘိတံဗုဒ္ဓောတိနပစ္စညာတေလောကမှာလူနာပြမသတ္တဝါတွေဆိုတဲ့လောကထဲမှာငါဟာဖြင့်တပညုတရွှေဉဏ်တော်ရပြီးတော့အလုံးစုံကိုသိတဲ့ဖျားဖြစ်ပြီလို့တို့များဝေမခံခဲ့သေးပါဘူးတဲ့ဘယ်အခါတုန်းကတော့ဆိုတော့ ဒီသစ္စာ၄ပါးကိုအပြန်သုံးမှအချင်းရာ၁၂ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းမသိခင်တုန်းကတဲ့တို့ဝေမခံခဲ့ပါဘူးတဲ့ဒါသင်တို့သိတာပဲယတ္တောစာခောဘိကခဝေဣမေသူစတုတုရိယသစ္စေတုဧဝံတိပရိဝတံဇောရတာကာရယထာဘူတံညာနာဒသနာသူဝိတုဒ္ဓါဟောတိအခုတော့တဲ့ငါကဒီသစ္စာ၄ပါးကို အချင်းရာသုံးပါအပြန်သုံးပါအချင်းရာ၁၂ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းသိလိုက်တဲ့ဉာဏ်မြင်ဟာအထုကိုစင်ကြယ်ခဲ့ပြီတဲ့ပြက်ပြက်သာသာသိခဲ့ပြီတဲ့ဒါကြောင့်မို့လို့အခုငါဟာဖြင့်ဒုနပြမတ္တဝါတို့ရဲ့လောကမှာငါသဗ္ဗညုတ္တရွှေဉာဏ်တော်ရပြီသိစရာကို အကုန်သိတဲ့သမ္မာသမ္ဗုဒ္ဓဖြစ်ပြီလို့တို့များဝန်ခံတာတဲ့အဲ့ဒီတော့မှပင်စွဲကြီးတွေကဩဟုတ်ပြီသားပဲဟိုဥရဝေလမှာကြည့်နေတော့ကသူဖျားဖြစ်ပြီလို့မှဝန်မခံပဲအခုကြာမှဖျားဖြစ်ပြီလို့ဝန်ခံတယ် သူဟောတဲ့တရားတွေကတစ္ဆာ၄ပါးဆိုတာလေအမှန်၄ကြီးပဲသဘောပေါက်လာအရှင်ဘုရားနိုင်ညာကတော့တရားတော်လဲဆုံးရောသဘောပေါက်ရောမကဘူးအိုးဖြစ်သမျှပြည့်ရတာကြီးပါကလားလို့ဉာဏ်နဲ့မှသဘောပေါက်သွားပြီးတော့သောတာပတ္တိမေညာဘုညာရသွားကျန်တဲ့ပင်စွဲကြီး၄ပါးကသောတာပတ္တိမေညာဘုညာတော့မရသေးဘူးတရားတော်ကိုတော့နှစ်နှစ်သက်သက်ကြီး လက်ခံပြီးသဘောကျသွားပြီးဟုတ်တယ်ဟုတ်တယ်ဆိုပြီးလက်ခံသွားတယ်အဲ့ဒီခါကျတော့မှမြတ်စွာဘုရားကအညာတိဝဒဘောကုဏ္ဏညောအညာဝတိဝဒဘောကုဏ္ဏညောက
ုနေညတရားသိသွားပြီတရားသိသွားပြီလို့မြတ်စွာဘုရားကြွေးကြော်တော်မူတယ်မိန့်ကြားတော်မူတယ်အဲ့ဒါဟာဓမ္မစကြာတရားသားရဲ့အဆုံးပဲဒါပေမဲ့အဲ့ဒီမှာဘာလေးဘာလေးလဲဆိုတော့ဓမ္မစကြာတရားဟောပြတဲ့အခါကျတော့ဘုံမစုံတ်တွေကကြွေးကြော်ကြတယ်တဲ့ဣတံဘဂဝတာပါရဏတိယံပိဣတိပတနေမိဂတာယေဓမ္မစကံဘုဒ္ဓိတံအပတိဝတိယံသမနေနဝါဒေဝေနဝါဗျမေနဝါကိနသီဝါလောကသမေမြတ်စွာဘုရားတရားစကြာကြီးလှည့်လိုက်တာတဲ့အဲ့ဒီလှည့်ထားတဲ့တရားစကြာကြီးကိုဘယ်ယဟန်ဘယ်လူဘယ်နတ်ဘယ်ဗြဟ္မာဘယ်သူတယောက်ကမှလောကဘယ်သူတယောက်ကမှဒီတရားစကြာကြီးကိုပြောင်းမြန်ပြန်လဲအောင်မလှည့်နိုင်ကြဘူးတဲ့ဆိုလိုတာကမြတ်စွာဘုရားကဒါတွေအမှန်တရားတွေပဲအမှန်တရားတွေပဲတဲ့ဟောထားတာကိုဘယ်သူမှဒါဖြင့်မမှန်ဘူးလို့ဒီလိုပြောလို့မပြောနိုင်ဘူးတဲ့ဘာကြောင့်လဲဆိုတော့မှန်လွန်းလို့အဲ့လိုဆိုပြီးဘုံမစွန်းတ်တွေကကြွေးကြော်တော့သူတို့ရဲ့ကြွေးကြော်တာကိုကြားပြီးတော့စတုမာရဏတ်တွေကကြွေးကြော်တယ်ဘုံမတေဝတာနံတတ္တံသုတ္တဝါစာတုမာရဇိကာဒေဝတတ္တမနုဿာဝေသုစတုမာရေနတေကတဆင်ကြွေးကြော်ပြန်နေတဲ့ခုနပြောတဲ့အတိုင်းမြတ်စွာဘုရားဟာဣတိပတနာမီတဲ့ဗာရဏတိပြီအနည်းကဣတိပတနာမီတဲ့ဘေးမဲ့တော်မှာတရားစကြာကြီးကိုလှည့်နေပြီဒီတရားစကြာကိုဘယ်သူတဦးတယောက်ကမြပြန်ပြီးတော့ပြောင်းပြန်လှည့်လို့မရဘူးအပတိဝတ္တိယံသမဏေနဝါဗျမဏေနဝါဒေဝိနဝါမာရိနဝါအဲဒါလို့သုတ္တမာရိနတေကကြွေးကြော်ပြန်တဲ့အခါကျတော့တာဝတိန်သာဒေဝသတ္တမနုဿာဝေသုံးသူတို့အတန်ကိုကြားတော့တာဝတိန်သာနတ်တေကသစဉ်ကြွေးကြော်ပြန်နေတုတိတာဒေဝသတ္တမနုဿာဝေတုံးတုတိတာဘုံကနတ်သားတွေကထကြွေးကြော်ပြန်နေအဲဒါလို့စိုက်ပြီးဖြင့်သတ္တမဟာရတောဒိန္ဒာယာမတုတိတာနေမာနရတိပရနေမိတဝသဝတိနတ်ဘုံ6ဆင့်အဆင့်ဆင့်နတ်တွေကြွေးကြော်လို့အပန်ကြတဲ့အခါကျတော့ဗျာမကာယိကာတ္တမနုဿာဝိသုံးဗျမဘုံကဗျမတွေကလည်းပဲကြွေးကြော်ကြတယ်မြတ်စွာဘုရားဟာမာရဏတိပိယနည်းကဣတိပတနာမိဂရာဝံတော်မှာတရားစကြာကြီးကိုလှည့်လိုက်တာအဲ့ဒီတရားစကြာကြီးကိုဘယ်သူမှပြောင်းမြန်ပြန်ပြီးလဲအောင်မလဲနိုင်ဘူးကြွေးကြော်ကြတယ်ဒါကတော့တန်ခါယနာမထီမြတ်တွေထည့်ထားတဲ့စကားသူဟိုရင်းနဲ့တော့မပေါ့သေသားတွေတော့မပေါ့သေသားကဒါတွေပါစရာမလိုဒီတော့အဲ့ဒါပြီးတော့မှအရှင်ကုဏ္ဏညတရားသိသွားပြီပြီးတော့မှကျန်တဲ့၄ပါးလည်းပဲသောတာပတ္တိမဉ္ဇဉ်ဘုညာမရတော့လည်းပဲရှင်တော်မြတ်ဖရာရဲ့ဒီတရားစကြာရဲ့သဘာဝကိုနားလေသဘောပေါက်ပြီးတော့နှိမ့်ချိုက်ကုန်ကြပြီတဲ့အဲ့ဒါဟာဘဂဝါသောဘာပင်စဝေဂီယဘေကုဘဂဝါသောဘာသိတံအဘိနန္ဒုံပင်စဝေဂီယဘေကုပစ္စဝေဂီယဟံတို့သည်အမှန်တော့သူတို့ယဟံမဖြစ်သေးပါဘူးဒါမလို့ယဟံလို့ပဲခေါ်တယ်ပင်စွဲကြီးငါးဦးတို့သည်ဘဂဝါတော်ပါတိတံရှင်တော်မြတ်ဗျာဟောကြားမြွယ်ဖို့ဓမ္မစကြာတရားတော်ကိုအဘိနန္ဒုံနှိမ့်ချကြကုန်ပြီဝန်တာပါတယ်အဲ့ဒါဓမ္မစကြာရဲ့အဆုံးဘုန်းကြီးကဘာလို့ပြန်ပြောပြရလဲဆိုတော့ဘယ်ပါဠိဟာဘယ်အဓိပ္ပာယ်ပဲဆိုတာရိပ်စားမိအောင်လို့အရှင်ကျုပ်ပြန်ပြောလိုက်တာဒါကအဲ့ဒီဓမ္မစကြာတရားဟောတော်မူရခြင်းရဲ့အကြောင်းလေးနည်းနည်းပြန်ပြောအောင်မြတ်စွာဘုရားသိဒ္ဓတ္ထဘုရားလောင်းအဖြစ်နဲ့ပွားမြင်တော့ဘယ်တိုင်းပြီးမှာပါလိမ့်မနော်ပရိသတ်တို့ဘယ်တိုင်းပြီးမှာပွားတာတော့ကပိလဝုတ်ပြီးဟုတ်သလားကပိလဝုတ်ပြီးမှာပွားတာလားကပိလဝုတ်နဲ့ဒေဝတဟအကြလုံမဏီဥယျမှာပွားတာလားအော်အတိအကျဆိုအဲ့လိုပေါ့ဟုတ်လားလုံမဏီဥယျမှာဖွားသည်ဒါဖြင့်မေရောခမီးရောတို့ကတော့ဘယ်သူတွေတော့ သုဒ္ဓေါရဏနဲ့မေရောမာယာဟုတ်ကဲ့လားမဟာမာယာဒေဝီဘယ်တိုင်းပြီးအုပ်စိုးနေတဲ့မင်းမိဖုရားတွေပါလိမ့်ကပိလဝပြည်ကိုအုပ်စိုးနေတဲ့မင်းမိဖုရားတွေဒီဖယားလောင်းလေးသိဒ္ဓတ္ထမွေးဖွားတဲ့အခါကျတော့ကြော်ပြောရသို့ဘယင်းကြီးကလေထုံမင်္ဂလာလှုပ်ဖို့ရတဲ့အချိန်မှာလေထုံမင်္ဂလာလှုပ်တော့ဖယားလောင်းသားတော်လေးကိုတပြေပင်ရိတ်အောင်မှာပခက်နဲ့သိပ်ပြီးတော့အထိန်တော်တွေကစောင့်ရှောက်နေခဲ့ရဒါပေမဲ့အထိန်တော်လေးကပခက်ထဲမှာအိပ်ပျော်သွားတယ်လို့သူတို့ထင်တော့မပါဘူးသိဒ္ဓတဘုရားလောင်းလေးကပခက်ထဲမှာအိပ်ပျော်သွားတယ်လို့ထင်တော့အထိန်တော်တွေကသူတို့လည်းဩမင်းသားလေးအိပ်ပျော်သွားပြီတို့လည်းပဲလေထုံမင်္ဂလာသွားကြည့်အောင်ပါပဲဆိုပြီးတော့ဘီရင်ကြီးလေထုံမင်္ဂလာကျင်းပနေတာသွားကြည့်နေကြအဲ့ဒီအချိန်မှာပဲမင်းသားလေးကတုံးလုံးလေးရကထပြီးတော့ထိုင်ပြီးအာနာပါနထွက်လေဝင်လေရှုတဲ့အာနာပါနတတိကမ္မထံကိုသူအာထုတ်တယ်အာထုတ်တဲ့အခါကျတော့ပထမဇန်ရတဲ့ကလေးလေးတော့လာသားလေးပဲရှိသေးတာပေါ့လာသားလေးဘယ်သူကတင်ပေးတော့ဟမ်ဘယ်သူကမှတင်မပေးဘူးသူဟာသူသိအာထုတ်တာဘာကြောင့်များသူဟာသူသိရတာတော့ရှေးရှေးဘဝတွေကဒီအာနာပါနတတိကမ္မထံကိုကျိန်ဖန်များစွာအာထုတ်ခဲ့ဘူးလို့ဟုတ်တယ်မဟုတ်လားဒါကြောင့်မလို့အဲ့ဒီကြိမ်ဖန်များစွာအထုတ်ခဲ့ဘူးလို့အာနာပါနတတိအာနာပါနတတိသမာဓိတွေဇန်သမာဓိတွေသူတန်တမှာအင်္ဂါအကောင်းတဲ့ရှင်းရှင်းဘဝတွေကဖြစ်ပေါ်ခဲ့တဲ့အတွေ့အဲ့ဒီဇန်ရဲ့အချိန်ဟာပျောက်ပြက်မသွားဘဲနဲ့အခုကလေးဘဝမှာပြန်ပြီးစိတ်ထဲရုပ်တရက်ပေါ်လာတာနဲ့ပဲဒီလိုရှုရမှတ်ရအထုတ်ရမယ်လို့သူသိတာမဟုတ်လားအဲ့ဒီအထုတ်ခဲ့တဲ့အထုတ်ခဲ့ခြင်းကြောင့်ရလာတဲ့အတွေ့အကြုံသမာဓိတွေသုသနာမှာမြောက်များစွာဖြစ်နေတာကိုပဲပါရမီပြည့်တယ်လို့ခေါ်တာမဟုတ်လားအဲ့ဒါပဲအဲ့ဒါကြောင့်သူဟာသူကြည့်ပဲရှုနေမှနေသိပြီးတော့ထွက်ပြီးထွက်လေထွက်လေဝင်လေရှုပထမဇန်ချမ်းသာခံစားနဲ့မျက်စိကလေးမှိတ်ပြီးငြိမ်းလို့ပထမဇန်ချမ်းသာခံစား Now အထိန်တော်တွေကလက်ထုံမင်္ဂလာကြည့်ပြီးကြည့်ရတာနေပြီးတော့ဩမင်းသားလေးများနိုးနေမလားမသိဘူးပြန်အောင်မှဆိုပြီးတော့မင်းသားရှိရာပြန်ကြည့်လိုက်တဲ့အခါကျတော့ဟိုမှာတင်မလင်ွေလေးငြိမ်းပြီးမျက်စိကလေးမှိတ်ပြီးတော့အေးအေးချမ်းချမ်းဖြစ်နေတာတွေ့ရတော့ဒါဖြင့်ရဲ့ဒီကလေးဟာဇံဝင်စားနေတာဖြစ်မှာပဲလို့သဘောပေါက်တော့သူတို့ရှိခိုးကြဘယင်းကြီးသွားချောက်ဘယင်းကြီးကလည်းလက်ထုံရကနေထောခဏနားပြီးတော့ပြန်လာတွေ့တဲ့အခါကျတော့သားကိုရှိခိုးဒီဇံဆိုတဲ့စကလုံးကအဲ့ဒီတိုက်တပတ္တမင်းသားမဖွားခင်ကလေးကဟိန္ဒူစာဓုခေါ်တဲ့ယသိကြီးတွေကျင့်လို့ဖို့လို့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်အစရှိသည်သူတို့ရကြတယ်ဒါကြောင့်မလို့အဲ့ဒီဇန်ဆိုတဲ့သကလုံးကရှိကကလေးကပေါ်ပြီးသားဇန်ဆိုတာအာယုတ်တစ်ခုထဲမှာစူးစိုက်မြုပ်ဝင်နေတာကိုဇန်လို့ခေါ်တယ်ဟုတ်ပြီလားဇန်ဆိုတာဘယ်လိုဟာတော့စူးစိုက်သမှုကာယွေရှုဇန်ဟုခေါ်လေသည်ဟုတ်ကဲ့လားဇာယတိဥပနိဇာယတိတိဇာနာနဲ့ဇာယတိဥပနိဇာယတိတိအာယုံကိုကပ်၍ရှုတတ်သောကြောင့်ဇာနံဇာမိဤကပ်ရှုတယ်ဆိုကြတဲ့ကအာယုံထဲမှာကပ်နေတယ်ပေါ့ကပ်နေပြီဆိုမြုပ်နေပြီပေါ့ဒီလိုဆိုတော့စိတ်ကတခြားရောက်အောင်မလားအဲ့ဒါကိုပဲဇန်လို့ခေါ်တာစိတ်ငြိမ့်ပြီးတော့အာယုံနဲ့စိတ်ဆိုင်ပြီးဝင်နေတာဆိုစူးဆိုင်တမှုကာယွေရှုဇ zan hu kho le di su zai ta mu ka ywe shu zan hu kho le di so ကျုံတခိုက်တော့ပြောလိုက်အောင်မထမရဲ့ပြောစရာရှိတာလေးဟမ်ပြောပါအဲ့ဒီဇံကသမထဇံဝိပဿနာဇံလို့နှစ်မျိုးရှိတယ်သမထကမ္မထအားထုတ်လို့ရတဲ့စိတ်စူးစိုက်တည်ငြိမ်မှုကိုသမထဇံလို့ခေါ်တယ်วิปัสสนากรรมฐานอาထုတ်လို့ရတဲ့စိတ်စူးစိုက်တည်ငြိမ်မှုကိုวิปัสสนาฌานလို့ခေါ်တယ်สมถกรรมฐานอาထုတ်တဲ့ပုဂ္ဂိုလ်ကတော့อายุတစ်ခုခုကိုစူးစိုက်ရှုရတယ်ဒီမှာဒီမင်းသားလေးကတော့ဖက်လေဝင်လေอายุကိုစူးစိုက်ရှုတယ်အဲ့ဒီစူးစိုက်ရှုဖို့ရာအာယုံအနေနဲ့စူးစိုက်ရှုဖို့ရာအတွက်ကမ္မထမ်း40ဆိုပြီးကျမ်းဂန်မှာဖော်ပြထားတယ်။တချို့ကမြေကြီးအဝိုင်းလေးသေးသေးကိုစူးစိုက်ရှုတယ်။တချို့ကရေကွက်ကွက်ကလေးကိုစူးစိုက်ရှုတယ်။တချို့ကအလင်းရောင်လေးကိုစူးစိုက်ရှုတယ်အစာရှိပြီဖြင့်အာယုန်တစ်ခုကိုစူးစိုက်ရှုလာလို့ရလာတဲ့စိတ်တည်ငြိမ်မှုကိုသမထဇန်လို့ခေါ်တယ်။အဲ့ဒါတတိထာတော့စကလုံးစကလုံးအာယုန်တစ်ခုကိုစူးစိုက်ရှုခြင်းကြောင့်ရရှိတဲ့စိတ်တည်ငြိမ်မှုကိုသမထဇန်လို့ခေါ်တယ်။ဟုတ်ပြီလား။သမထဇန်လို့ခေါ်တယ်။วิปัตตนาฌานก็တော့วิปัตตนาဆိုတဲ့သဘောကိုကยุทธဘောนันทဘောသိတဲ့ဉာဏ်ကိုวิปัตตนาခေါ်တာပေါ့လားအဲ့တော့ยุทธဘောนันทဘောသိတဲ့ဉာဏ်ဆိုတော့ရှုတော့ဘာကိုရှုမလဲยุทธเนนရှုရမယ်အဲ့ဒီยุทธเนนရဲ့ลักษณะကိုရှုလို့စိတ်တည်ငြိမ်လာတဲ့တည်ငြိမ်လာတဲ့သမာဓိကိုวิปัตตนาฌานလို့ခေါ်တယ်ပါလက္ခဏာလဲယောဂီတို့သိပြီးသားပါလက္ခဏာရေ3ပါးမဟုတ်လားပါပါတော့အနိစ္စဒုက္ခအနတ္တဟုတ်တယ်မဟုတ်လားရုပ်တိုင်းမှာအနိစ္စလက္ခဏာမရှိဘူးလားဒုက္ခအနတ္တလက္ခဏာရောမရှိဘူးလားစိတ်နာတိုင်းမှာလဲအနိစ္စဒုက္ခအနတ္တလက္ခဏာမရှိဘူးလားအဲ့တော့ရုပ်ရှုရင်ဖြစ်စေနာရှုရင်ဖြစ်စေတမာရိအားကောင်းလာပြီဆိုလို့ရှိရင်တော့အဲ့ဒီမမြဲဘူးဆိုတဲ့အနိစ္စလက္ခဏာသွားမသိဘူးလားသိလာတယ်ဆင်းရဲတယ်ဆိုတဲ့ဒုက္ခလက္ခဏာလည်းသိမယ်ပုဂ္ဂိုလ်သတ္တဝါအတ္တဝိညာဉ်အတ္တမဟုတ်ဘူးဆိုတဲ့အနတ္တလက္ခဏာလည်းသိတယ်အဲ့လိုသိတယ်ဆိုတဲ့ကစိတ်တည်ငြိမ်လို့လားမတည်ငြိမ်လို့လားမတည်ငြိမ်ရင်သိပါမလားအဲ့တော့วิปัสสนาฌานဆိုတာလက္ခဏာ3ပါးကိုရှုလို့ရရှိလာတဲ့စိတ်တည်ငြိမ်မှုအဲ့ဒါကိုวิปัสสนาฌานခေါ်တယ်ဟုတ်ကဲ့လားวิปัสสนาฌานဆိုတာဘာလဲလက္ခဏာ3ပါးကိုရှုခြင်းကြောင့်ရရှိလာတဲ့စိတ်တည်ငြိမ်မှုဟုတ်ကဲ့လားပါဇံခေါ်လဲသမထကတော့ဘာကိုရှုပြီးရလာတဲ့စိတ်တည်ငြိမ်မှုလဲအဲအာယုံကိုရှုပြီးရလာတဲ့စိတ်တည်ငြိမ်မှုသူကစိတ်တည်ငြိမ်မှုပဲလိုတဲ့အတွက်အာယုံကိုပဲရှုတယ်အဲ့ဒီအာယုံမှာရှိတဲ့လက္ခဏာကိုသူမရှုဘူးဟုတ်ကဲ့လားအဲ့ဒီတော့အာယုံမှာရှိတဲ့လက္ခဏာကိုရှုเสียမလို့တဲ့အတွက်သ တမထကမ္မထရဲ့အာယုံဟာပညာအာယုံလည်းဖြစ်နိုင်တယ်ပရမအာယုံလည်းဖြစ်နိုင်တယ်ပညာအာယုံမှာတော့ဒီလက္ခဏာ၃ပါးမရှိဘူးလေပညာတရားဆိုတာတကယ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတာအဲ့ဒါပညာတရားပဲအဲ့ဒီပညာတရားမှာမမြဲဘူးဆိုတာလည်းမရှိဘူးဆင်းရဲတယ်ဆိုတာလည်းမရှိဘူးပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတာလည်းသဘောလည်းဒီလိုဘောလည်းမရှိဘူးအနိစ္စသဘောလည်းမရှိဘူးဒုက္ခသဘောလည်းမရှိဘူးအနတ္တသဘောလည်းမရှိဘူးပညာတရားမှာဥပမာအရှင်းဆုံးပညာတစ်ခုကြည့်ကြပါစို့လူတယောက်ကလေးတယောက်မွေးလာတယ်နာမည်ပေးလိုက်တယ်မောင်ဖြူဟုတ်ကဲ့လားမောင်ဖြူမောင်ဖြူလို့နာမည်ပေးလိုက်တယ်အဲ့ဒီမောင်ဖြူကိုဘာပညာခေါ်လဲဆိုတော့နာမပညာတဲ့နာမည်ပညာပေါ့တခါဝေါဟာရပညာတဲ့အခေါ်အဝေါ်ပညာပေါ့မောင်ဖြူလို့ခေါ်လို့ရအောင်ဟိုစိတ်ကသတ်မှတ်ထားတာဝေါဟာရပညာတခါသင်္ကေတပညာတဲ့အမှားသားပညာအေးမောင်ဖြူဆိုလို့ရှိရင်တော့ဟောဒီကလေးခေါ်တယ်လို့မှတ်ပြီတော့အဲ့ဒါမောင်ဖြူဆိုတဲ့နာမည်ဟာဒီကလေးရဲ့အမှားသားတစ်ခုပဲသင်္ကေတပညာအဲ့တော့နာမည်ဟာပညာတရားလို့သိပြီပညာတရားဆိုတာတကယ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတဲ့အရာလို့ပြောတယ်မဟုတ်လားအဲ့တော့မောင်ဖြူဆိုတဲ့နာမည်ကိုမျက်စိနဲ့ကြည့်တွေ့သလားနားနဲ့ထောင်ကြည့်တော့ဘောပါဇာရှာနဲ့ရက်ကြည့်တော့ဘောဟုတ်ကဲ့လားဒါဖြင့်လက်ကလေးနဲ့အသာကိုင်းကြည့်လိုက်ဆမ်းပါ။ဟောနှာခေါင်းနဲ့နှမ်းကြည့်ရဖြင့်မှုေးလိုက်မယ်ထင်ရဲ့။ဟုတ်ကဲ့လား။အဲ့တော့သူတကယ်ရှိလား။မရှိဘူး။ဒါပေမဲ့လူတွေကမောင်ဖြူလို့သတ်မှတ်ထားတော့မောင်ဖြူဆိုတဲ့နာမည်ဒီကလေးနဲ့ကပ်လို့ရှိရဲ့ရှိတယ်လို့စိတ်ကသတ်မှတ်မထားဘူးလား။သတ်မှတ်ထားတော့အဲ့ဒါမရှိဘဲနဲ့ရှိတယ်လို့စိတ်သတ်မှတ်လို့ဖြစ်ပေါ်လာတဲ့အရာသူဟာပညာအဲ့တော့ဆိုရပါစို့မောင်ဖြူလေးဟာဆယ်နှစ်သားရှိတော့သေသွားပြီသူရဲ့ယုံနံတော့ပျက်စီးသွားပြီမောင်ဖြူဆိုတဲ့ပညာကပြက်သလားမပြက်ဘူးသူ့နာမည်ကိုလူတွေမှတ်မိနေသမျှကာလပတ်လုံးသူမပြက်ဘူးအဲ့တော့မပြက်တော့သူဟာနေဆာလားအနေဆာလားနေဆာလို့ပြောရမှာပေါ့ဟုတ်ကဲ့လားသို့တော်လည်းနေဆာလို့တော့မပြောနိုင်ဘူးဘာကြောင့်လဲဆိုတော့တကယ်ရှိမှမရှိပဲကိုအနေဆာမဟုတ်လို့သာနေဆာလို့ပြောရတာမမြဲတာမဟုတ်လို့သာမြဲတယ်လို့ပြောရတာတကယ်တော့ရှိမှမရှိတော့မြဲတာဟုတ်ကဲ့လားမဟုတ်ဘူးအဲ့တော့အနိစ္စလက္ခဏာအဲ့ဒီမောင်ဖြူဆိုတဲ့ဝေါဟာရပညာနာမပညာသင်္ကေတပညာမှာရှိရလားမရှိဘူးဒါဖြင့်မောင်ဖြူဆိုတဲ့နာမည်ကအဲ့ဒီမောင်ဖြူဆိုတဲ့နာမည်ကသူ့ဆင်းရဲလိုက်တာလို့များရှိမလားအဲ့တော့ဒုက္ခလက္ခဏာပဲရှိလားမရှိဘူးအဲ့တော့ရှိမှမရှိတာဆိုတော့သူ့ကိုပုဂ္ဂိုလ်သတ္တဝါဟုတ်တယ်မဟုတ်ဘူးပြောနေစရာလိုသေးလားအဲ့တော့အနတ္တကိုရှိလားအဲ့တော့ပညာမှာအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးလုံးမရှိဘူးဘယ်မှာမှရှိတယ်လဲဆိုတော့ပရမတ်ခေါ်တဲ့တကယ်ရှိအဟုတ်ရှိတဲ့ယုတ်နဲ့နာမသာအနိစ္စဒုက္ခအနတ္တလက္ခဏာရှိသည်ဟုတ်ကဲ့လားဒီလိုဆိုတော့ဒီလက္ခဏာကိုသိဖို့ရှုတာမဟုတ်ဘဲနဲ့စိတ်တည်ငြိမ်မှုတက်တက်ရှုတယ်ဆိုတော့လက္ခဏာမပါမရှိတဲ့ပညာကိုရောရှုလို့မရဘူးလားရပါတယ်ဟိုအိန္ဒိယမှာများသောအားဖြင့်စိတ်တည်ငြိမ်အောင်ရှုတဲ့ကမ္မထာဘယ်လိုရှုလဲလို့ဆိုရဲပါဇက်ကအုံလို့ဆိုတယ်အုံလို့ဆိုပြီးတော့အဲ့ဒီအုံလို့ဆိုတဲ့စကလုံးပေါ်မှာစိတ်ကိုစူးစိုက်ထားလိုက်တယ်အဲ့ဒီစကလုံးဟာပရမလာပညာလားပညာပဲစကလုံးပဲခုနကမောင်ဖြူနဲ့အတူတူပဲမဟုတ်ဘူးလားဒါပေမဲ့သူတို့စိတ်တည်ငြိမ်မှုရသလောက်ရတယ်အဲ့ဒါသမထကမ္မထမယ်အဲတ ီဘက်ကတော့မလုပ်တယ်လေလို့ဆိုတော့သူတို့ကိုယ်ွယ်တဲ့နတ်တပါးပါးရဲ့ပုံသဏ္ဍာန်ကိုစိတ်แท้မှာစိတ်ကူးပြီးပုံဖော်လိုက်တယ်စိတ်ကူးကြည့်လိုက်တယ်မြတ်သားအဖြစ်တော့နတ်မများတာပါပဲနတ်ထီးသူတို့တယ်မကိုယ်ွယ်တယ်အဲ့ဒီနတ်ကိုစိတ်แท้မှာစိတ်ကူးပြီးပုံဖော်လိုက်တော့စိတ်แท้မှာသူတို့စွဲလာတဲ့နတ်ဟာပုံပေါ်လာတယ်ပုံပေါ်လာတော့မှအဲ့ဒီနတ်ရဲ့စိတ်ထဲမှာပေါ်လာတဲ့နတ်ပုံပေါ်မှာစိတ်ကိုစိုက်ပြီးတော့တည်ငြိမ်အောင်လုပ်တယ်တည်ငြိမ်အောင်လုပ်တော့သူတို့လည်းအတော်တန်တည်ငြိမ်မှုရတယ်အဲ့ဒီစိတ်ထဲမှာစိတ်ကူးထားတဲ့နတ်ဟာတကယ်ရှိတာလားမရှိတာလားမရှိပါဘူးအဲ့တော့သူကပညာလားပရမတ်လားမရှိပါဘူးပညာပဲသို့တော်လည်းပဲစိတ်ထဲမှာမှရှိနေပြီဆိုလို့ရှိရင်တော့အဲ့စိတ်ထဲရှိတဲ့နတ်ပုံပေါ်မှာစိတ်ကိုစူးစီးစူးစိုက်တည်ငြိမ်အောင်ကြိုးစားမယ်ဆိုရင်ဖြစ်တော့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်စိတ်တည်ငြိမ်မှုတော့ရတယ်အဲ့ဒါလည်းသမထသမာဓိပဲဟုတ်ပြီလားဆိုလိုတာကစိတ်တည်ငြိမ်ရောမျှပဲသမထကရည်ရဲတဲ့အတွေ့ပညာကိုရှုပြီးတော့လည်းတည်ငြိမ်နိုင်တယ်ပရမတ်ဖြစ်တဲ့ယုံနာကိုရှုပြီးတော့လည်းတည်ငြိမ်နိုင်တယ်ဥပမာဗုဒ္ဓနုဒ္ဓတိဥပမာသီလနုဒ္ဓတိမိမိစောင့်နှိမ့်တဲ့သီလကိုပြန်ဆင်ញင်နှလုံးသွင်းပြီးတော့အဲ့ဒီသီလပေါ်မှာစိတ်ကိုတည်ငြိမ်အောင်ဆင်ញင်နှလုံးသွင်းထားတာမိမိစောင့်နှိမ့်တဲ့သီလကဒါပရမတ်တရားပဲစောင့်ထိန်ခြင်းဆိုရယ်စောင့်ထိန်တဲ့စေတနာရယ်ရှောင်ခြင်းခြင်းဆိုရယ်ဝိရတိရယ်အဲ့ဒါပရမတ်တရားပဲအဲ့ဒီဟာကိုပြန်ဆင်ញင်းပြီးတော့ဒီပေါ်မှာစိတ်ဆိုင်ပြီးထားလို့ချင်းလဲတမာရီရတယ်အဲ့ဒါလဲတမထတမာရီပဲသို့တော့အဲ့ဒီတမထတမာရီကတော့ ਪਰ မတ်ကိုရှုလို့ရတယ်တမာရီအဲ့လိုပဲတမထဓမ္မထံကတမထရဲ့အာယုံဟာပညာအာယုံလည်းဖြစ်နိုင်တယ် ਪਰ မတ်အာယုံလည်းဖြစ်နိုင်တယ်သို့တော့များသောအားဖြင့်ပညာအာယုံပဲအသုံးပြုတာများတယ်ဒီတော့အာယုံကိုရှုတာဖြစ်တဲ့အတွက်သမထဇံကိုဘယ်လိုခေါ်သလဲဆိုတော့စကလုံးကတော့ခက်ခဲခဲပဲအတိပ္ပယ်ကတော့အာယုံကိုရှုလို့ရတဲ့ဇံလို့ဒီလိုဆိုလို့တယ်အာယုံကိုရှုလို့ရတဲ့ဇံအာယုံကိုရှုလို့ရတဲ့သမာဓိဒီလိုဆိုလို့တယ်သူစာကောကဘယ်လိုခေါ်လဲဆိုတော့အာရမဏုပနိစ္စာနာဇံတဲ့ဒီလိုခေါ်တယ်ရှားလဲသွားမယ်လိုက်ဆိုရင်ဟုတ်လားပါတယ်တော့အာရမဏုပနိစ္စာနာဇံတဲ့အာရမဏုပနိစ္စာနာဇံပါတယ်တော့ဒီတော့သူရဲ့လူရင်းအဓိပ္ပာယ်အချင်းချုပ်ကပါလဲအဲ့ဒီစကလုံးရဲ့အဓိပ္ပာယ်ဟာအာယုံကိုရှုလို့ရတဲ့သမာဓိဟုတ်ကဲ့လားအာယုံကိုရှုလို့ရတဲ့ဇန်ဒါပဲအဲ့တော့ယောဂီတို့စဉ်းစားကြည့်သားဘုန်းကြီးအဲ့လိုဗမာလိုလိုဗမာလိုအဲ့ဒါရှင်းရှင်းလေးလျှောက်ရှင်းမပြဘဲနဲ့ပါဇက်ကပဲအာရမဏုပနိစ္စနာဇန်သမထအာထုယံအာရမဏုပဒိသနာဇံညရယ်ဝိပဒနာအာထုယံလက္ခဏုပဒိသနာဇံညရယ်လို့ဒီလိုများပြောရင်ယောဂီတို့ဘာနားလဲမလဲအဲ့တော့ဘယ်လိုဖြစ်လဲဆိုမလေတရားလည်းနော်နဲ့နေလိုက်တာဟုတ်တယ်မဟုတ်လားဘာလို့နဲ့နေတယ်လို့ထင်တာလဲကိုမသိတဲ့စကားလုံးသုံးလို့ဟုတ်လားအဲ့တော့မသိတဲ့စကားလုံးသုံးတာကောင်းသလားသိလွယ်တဲ့စကားလုံးသုံးတာကောင်းသလားဒါမိတဲ့မသိတဲ့စကားလုံးလေးကလည်းတခါတည်းဟာဘ ਹੁ တုဒ္ဓရထားရင်လည်းကောင်းတာပါပဲမဆိုးပါဘူးဟုတ်ကဲ့လားလူရင်းကတော့စကားလုံးလူရင်းလားသဘောသဘာဝလူရင်းလားဟုတ်ကဲ့လားဒါကြောင့်အာယုံကိုရှုလို့ရတဲ့ဇံတို့သို့မဟုတ်အာယုံကိုရှုလို့ရတဲ့သမာဓိဟုတ်ပြီလားသမာဓိစိတ်တည်ငြိမ်မှုခဏဝိပဿနာကတော့ခဏပြောသလိုဝိပဿနာဆိုတဲ့စကလုံးကအနိစ္စဒုက္ခအနတ္တကိုသိတဲ့ဉာဏ်လို့ဒီလိုအဓိပ္ပာယ်ရှိနေတော့ဝိပဿနာကရှုလို့ရှိရင် အနိစ္စဒုက္ခအနတ္တလက္ခဏာကိုပဲရှိတယ်အဲ့ဒီအနိစ္စလက္ခဏာဒုက္ခအနတ္တလက္ခဏာဘယ်မှာရှိလဲဆိုတော့တကယ်အရှိတရားဖြစ်တဲ့ ਪਰ မတ်ယုံနဲ့နာမမှာရှိတယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ခုယောဂီတို့ယုတ်ကိုရှုတဲ့အခါရှုနာကိုရှုတဲ့အခါရှုရှုနေရတာမဟုတ်လားဘာကိုသိကျင်လို့ရှုနေတာတော့လက္ခဏာရေသုံးပါးသိကျင်လို့မမြဲတာသိကျင်တယ်ဆင်းရဲတာသိကျင်တယ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတွေသိကျင်တယ်ဒီလိုမဟုတ်လားအဲ့ဒါသိကျင်လို့ရှုတယ်ဒီတော့အဲ့ဒါလို့ရှုတဲ့အခါကျတော့ရှုပါများလားလို့ရှုမှုသမာဓိအဲရှုမှုသတိအားကောင်းလာပြီရှုမှတ်မှုအားကောင်းလာပြီဆိုတော့စိတ်တဖြည်းဖြည်းတည်ငြိမ်မလာဘူးလားအဲရှုမှတ်မှုအာမကောင်မှုရှုမှတ်မှုကကျဲနေရင်တော့တည်ငြိမ်မမလားအဲ့ဒါကြောင့်တည်ငြိမ်တဲ့သမာဓိရဖို့ဆိုရင်ယောဂီဘယ်လိုလုပ်ဖို့လိုသလဲရှုမှတ်မှုစိတ်ဖို့လိုတယ်စပ်ဖို့လိုတယ်စူးစိုက်ဖို့လိုတယ်ဟုတ်သလားရှုမှတ်မှုစူးစိုက်ဖို့လိုတယ်စိတ်ဖို့လိုတယ်စပ်ဖို့လိုတယ်စူးစိုက်တယ်ဆိုတာအရှိကံအာယုံကိုစိတ်အားစိုက်ပြီးရှုတာတမန်ကရှံကလေးမထိတိလေးရှုတာမဟုတ်ဘူးဖောင်းတယ်ဆိုတရွေ့ပြေဖောင်းဖောင်းလာတာသိချသိအောင်စိုက်ရှုတာအဲစူးစိုက်တာစိတ်စားအောင်ရှုတယ်ဆိုတာဖြစ်ပေါ်လာသမျှရုပ်ဖြစ်ပေါ်လာသမျှနာကိုတစ်ခုကမှမလွတ်ရအောင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်ပေါ်လာသမျှအကုန်လုံးဆက်ခါဆက်ခါရှုတာဟာဘာလဲစိတ်စိတ်ဆက်ဆက်ရှုတာအဲ့ဒါလို့စိတ်စိတ်ဆက်ဆက်ရှုပြီဆိုတော့ရှုမှုကလည်းစမသွားဘူးလားရှုမှုစသွားရင်ဘာဖြစ်မလဲအဟဲစိတ်တည်ငြိမ်လာမယ်အဲ့ဒီရှုမှုကမစပ်ဖဲနဲ့ကြားထဲမှာကွက်လက်တွေကျန်းနေမယ်အချိန်တွေချားနေမယ်ဆိုရင်တော့တမာရီဖြစ်မလားအဲ့ဒါကိုနားလည်ထားဖို့လိုတယ်ဟုတ်ကဲ့လားဒီတော့စူးစူးဆိုင်ဆိုင်ရှုရမယ်စိတ်စိတ်ဆက်ဆက်ရှုရမယ်အဲ့ဒါတော့တစ်ခုပြီးတစ်ခုရှိတာမှလည်းပဲဖြည်းဖြည်းကလေးနဲ့စိတ်စိတ်ကလေးရှုရမယ်ဥပမာဆိုရပါစို့လက်ဆန်းလိုက်တယ်ဆန်းနေဆန်းနေဆန်းနေသုံးချက်လောက်ပဲရှူတယ်လက်ကဆန်းပြီးသွားပြီအဲ့လိုဆိုလို့ရှိရင်အဲ့ဒီရှူမှုကစိတ်သလားကျဲသလားကျဲရင်တမာရီအာနေမလားအာကောင်းမလားအဲ့တော့တမာရီအာကောင်းရင်ဘာလုပ်ရစိတ်စိတ်ရှူရင်ဖြေးဖြေးလုပ်မဟုတ်ဘူးလားရွေးမှုတွေဖြေးသမျှစိတ်ကလိုက်ရှူနေတဲ့အခါကျတော့စိတ်သွားရောရှုမှုတွေစိတ်စားလို့စိတ်သွားလို့စက်မိတဲ့အခါကျတော့တမာရီအာကောင်းရောဒါကြောင့်မို့လက္ခဏာကိုသိခြင်းလက္ခဏာကိုရှုတဲ့အခါမှာစသုံးလုံးလက်ကင်ထားရမယ်ဒီလိုမဟုတ်လားပါတယ်တော့စသုံးလုံးလက်ကင်ထားရမယ်အထူးစုံစမ်းစစ်ဆေးရေးမဟုတ်ဘူးဟုတ်ကဲ့လားသူတို့စသုံးလုံးကတော့အထူးစုံစမ်းစစ်ဆေးရေးဆိုမို့လားဒီမှာဘုန်းကြီးတို့စသုံးလုံးကဣဇ္ဇတကိုစုံစမ်းတာဗဟိတဆိုတာကိုဘဣဇ္ဇတဆိုတာကိုတွင်ဟုတ်လားဣဇ္ဇတဆိုတာကိုတွင်ဘယ်စသုံးလုံးလဲစူးစူးဆိုင်ဆိုင်စေစေဆတ်ဆာစိတ်စေဟုတ်ပြီလားအဲ့ဒီစသုံးလုံးလက်ကင်ထားနိုင်တဲ့ယောဂီဆိုရင်ကိုတွင်မှာဖြစ်နေတဲ့ယုတ်တင်ဏ္ဍီရဲ့အနိစ္စဒုက္ခအနတ္တသဘောတွေရှင်းရှင်းလင်းလင်းမသိနိုင်ဘူးလားသိနိုင်တယ်နော်သူတို့ကိုဘစုံစမ်းစစ်ဆေးတာနဲ့ဘုန်းကြီးတို့ကိုရင်းစုံမန်းစုံစမ်းစစ်ဆေးတာဘယ်ဟာပိုခက်တယ်နီးတာခက်တယ်နော်ဝေးတာလွယ်တယ်နော်ဟုတ်ကဲ့လားဒီတော့ဝိပဿနာကဝိပဿနာရှုလို့ရတဲ့စိတ်တည်ငြိမ်မှုပါလက္ခဏာကိုရှုလို့ရတဲ့စိတ်တည်ငြိမ်မှုဖြစ်တဲ့အတွက်လက္ခဏူပနိစ္စာနာဇံလို့ခေါ်တယ်။ပါတယ်တော့ဝိပဿနာဇံလားသမထဇံလားဟုတ်ကဲ့လားဒီတော့သမထဇံကိုတော့ဘယ်လိုခေါ်လဲအဓိပ္ပာယ်ကရှုလို့ရတဲ့သမာဓိဝိပဿနာဇံကြတော့ဘယ်လိုခေါ်လဲလက္ခဏူပနိစ္စာနာဇံအဓိပ္ပာယ်က လက္ခဏာရေး၃ပါးကိုရှုလို့ရတဲ့တမာရီဟုတ်ကဲ့လားဒါကြောင့်စူးစိုက်တမှုကာယွေရှုဇံဟုခေါ်လေသည်တမထဇံဝိပဇံနတံပွားနတံကွဲလေသည်တမထဇံဝိပဇံနတံကွဲလေသည်ပါတယ်တော့သမထဇံရဲ့ဝိပဿနာဇံရဲ့လို့နှမျိုးရှိတယ်ဟုတ်ကဲ့လားဆိုသမထဇံဝိပဇံနတံကွဲလေသည်သမထဇံဝိပဇံနတံကွဲလေသည်ဆိုသမထဇံကဘာကိုရှုလဲအာယုံကိုရှုတယ်ဝိပဿနာကဘာကိုရှုသလဲဟုတ်ပြီလားအာယုံကိုမြရှုမှတ်ကသမထဇံဖြစ်သည်အာယုံကိုမြရှုမှတ်ကသမထဇံဖြစ်သည်ဆိုအာယုံကိုမျှရှုတယ်ဆိုတော့ဘာကိုမရှုဘူးလဲလက္ခဏာကိုမရှုဘူးဟုတ်ကဲ့လားအာယုံမရှုတယ်ဆိုလက္ခဏာ၃ပါးရှုမှညာမတ္တာဝိပဇံဖြစ်သည်လက္ခဏာ၃ပါးရှုမှညာမတ္တာဝိပဇံဖြစ်သည်ဆိုဘုန်းကြီးတို့မဆက်ကြကနေပဲရောက်တော့ဆံရောက်သွားတယ်ဆံရောက်ကနေပြီးတော့ကြာကြတော့အဘိညာဉ်တကိုးတွေကမိုးမြပြန်နေကြအောင်လားမသိနော်ဘာနဲ့စပ်ပြီးပြောမိတာပါလဲသိတ္တထဖရာလောင်ရေတပေပြန်အောက်မှာပထမဇာအာနာပါနပထမဇာဝင်စားနေတာအဲ့ဒါနဲ့စပ်သွားတယ်နော်ဒါသူရဲ့ခမဲတော်ဘုရင်ကြီးကလည်းလာပြီးတွေ့တဲ့အခါကျတော့ဝမ်းသာလုံးလို့ရှိခိုးဥချဒီနေရာလေးကအရေးကြီးတယ်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဖျားဖြစ်တာဒါလေးပြန်တွေးမိလို့ဖြစ်တာအဲ့ဒါကြောင့်မလို့ဒါလေးကအရေးကြီးတယ်ဒါတော့အရေးကြီးတဲ့အချက်ကလေးမေ့သွားမှဆိုလို့ဒါလောက်နဲ့တော်ဟာပြီဒီနေ့နော်ရှေ့ဆက်ပြောရင်မေ့သွားမှဆိုလို့ဒါကြောင့်ဘုန်းကြီးတို့ပရိသတ်ဟာမြတ်စွာဘုရားရဲ့ဒေသနာတော်မှာရနိုင်တဲ့ပညာပွားများအထုတ်ခြင်းအပြင်ရနိုင်တဲ့သမထဇံကိုရောဝိပဿနာဇံကိုရောရနိုင်အောင်အချိန်ခါလိုက်အကြောင်းညီညွတ်တယ်လို့ရှုမှတ်ပွားများကျူးသာအထုတ်ကြခြင်းအပြင်စူးစိုက်တည်ငြိမ်မှုသမာဓိတည်ဟုသောဇံကိုအခြေခံ၍လက္ခဏာရေး၃ပါးကိုသိရဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်ရင့်ကျက်ပြီးလဲမေညာဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။